တော့ခရီးအင်္ဂါနေ့ညပိုင်းတဲ့အလီလိုက်စီစဉ်ကနေပြီးတော့ကျူးပြွားတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းရင်းကတော့မြန်မာနဲ့ကမ္ဘာ2019ဆိုတာဖြစ်ပါတယ်ဆိုတော့ကတော့2019ခုနှစ်အတွင်းမြန်မာနိုင်ငံနဲ့နိုင်ငံတကာရဲ့ဆက်ဆံမှုကိုကျွန်တော်နှစ်ချုပ်သုံးသပ်ပြီးပါပါအဓိကပါဝင်ဆွေးနွေးပြီးဖို့ကျွန်တော်ပင်လယ်အဖြစ်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့လူပေါင်းတက်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဖြစ်ပါတယ်ဦးအောင်မိုးစောပါနောက်တူကတော့မြန်မာဂျာနယ်လစ်ဇင်အင်စတီကျူမြန်မာသတင်းသိပ်ပံကအာဦးစိတ်ဝင်ဖြစ်ပါတယ်သူတို့နှစ်ဦးစလုံးဒီလိုင်းပုံကိုရောက်နေပါပြီခင်ဗျာကျွန်တော်ရင်းစုံဥအောင်မှုဆောင်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုအောင်မှုဆောင်ကြားရမယ်ထင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ပါဗျာ
ဥအောင်မှုဆောင်ခုနကကျွန်တော်ပြောသွားလို့မြန်မာနဲ့ကမ္ဘာဆက်ဆံရေး2019ခုနှစ်အတွင်းကျွန်တော်ခြုံပြီးတော့ပြောမယ်ဆိုရင်တော့အိန္ဒိယနိုင်ငံကဆက်ဆံရေးရှိမယ်ခုနကနောက်အမေရိကန်ပါဝင်နောက်နိုင်ငံကဆက်ဆံရေးရှိမယ်ကုလသမဂ္ဂပါဝင်ဆက်ဆံရေးရှိမယ်သူကြတဲ့တီတော်များလည်းကျွန်တော်သတိထားမိပါတယ်အဲ့တော့ကိုအောင်မှုဆောင်နည်းနည်းချုပ်ပြီးတော့ပထမဆုံးရင်းစုံပြောမယ်ဆိုရှင်ဒီနှစ်နိုင်ငံကဗမာရဲ့မင်းရဲ့က image ပေါ့အဲ့ဒါနဲ့ပတ်သက်လို့လေးနည်းနည်းဆွေးနွေးပြပါလား
ဟိုကျွန်တော်အထင်ရပြောမယ်ဆိုရင်တော့ပေါ့နော်ဒီဒီနှစ်လုံးမှာကျွန်တော်နှစ်ကုန်အချုပ်ကြည့်ရခါမှာနိုင်ငံကလည်းပတ်သက်လို့ကျွန်တော်ရဲ့ဆက်ဆံရတကယ်တော့အနုလက္ခဏာပြရတယ်လို့ကျွန်တော်အဲ့လိုပြောချင်ပါတယ်အထူးသဖြင့်ကမ္ဘာ့ကုလသမဂ္ဂနဲ့ဆက်ဆံရေးပေါ့နော်ကမ္ဘာ့ကုလသမဂ္ဂနဲ့ဆက်ဆံရေးဆိုတာကဟိုတစ်ကမ္ဘာလုံးနဲ့ဆက်ဆံရေးလို့အဲ့လိုရေးပြီးရပြောလို့ရတယ်နည်းနည်းလေးဟိုခွဲစိတ်နည်းနည်းလေးထပ်ပြီးတော့ခွဲစိတ်ကြည့်မယ်ဆိုရင်တော့အထူးသဖြင့်ဥရောပမှာဆိုလို့ရှိရင်ဥရောပနိုင်ငံတွေနဲ့ဆိုရင်ကျွန်တော်တို့နိုင်ငံတွေရဲ့ကျွန်တော်တို့နိုင်ငံအပေါ်အမြင်ကဟိုအစိုးရတွေရဲ့အမြင်ရောနောက်အထူးသဖြင့်ဥရောပပြည်သူတွေရဲ့အမြင်ရောကျွန်တော်တို့ပုံမှာပို့ပြီးတော့နှုတ်ပတ်သနာပြရတယ်ဟိုအမေရိကန်ပြည်ထောင်စုနဲ့လည်းတို့ပြီးတူတူပဲလို့ပြောချင်တယ်ပြီးတော့လည်းဥရောပလည်းဆိုလိမ့်မယ်ဝကျွန်တော်မထင်ဘူးဟောအိန္ဒိယနိုင်ငံရဲ့ပတ်သက်ရင်တော့ကျွန်တော်ရှေ့တောင်အာရှနိုင်ငံနဲ့ဆက်ဆံရေးကတော့ပုံမှန်ပဲလို့ပြောလို့ရတယ်သို့တော်လည်းပဲကျွန်တော်တို့ဒီအရင်နှစ်တွေရစာလို့ရှိရင်ပေါ့ဗျာဥပမာကျွန်တော်တို့ဒီတော့ဆန်းစုကြည်တို့အမျိုးသားတို့အစီအဖွဲ့ချုပ်အာဏာရပြီးတဲ့ကာလဆိုလို့ရှိရင်ဒီရှေ့တောင်အာရှနိုင်ငံတွေကဟိုကျွန်တော်တို့နိုင်ငံကိုဒီကောင်းဆောင်အဖြစ်တောင်းတင်လေဆိုတဲ့သဘောထားမျိုး approach မျိုးပြောတာဆိုတာမျိုးတွေတော်တော်လေးဆောင်ရဲ့ပေါ့နော်အဲ့လိုအခြေအနေရနေပြီးတော့နည်းနည်းအခုအနေထားကိုတာမန်အခြေအနေကိုပြန်ရောက်သွားတယ်လို့ပြောလို့ရမယ်ဥပမာမလေးရှားနဲ့ဆိုကျွန်တော်ဆက်ဆံရေးသိကောင်းပါတယ်လို့ပြောလို့မရဘူးပေါ့နော်ဆိုထိုင်းနဲ့ကတော့ပုံမှန်ပဲလို့ဟိုပြောလို့ရတော့ရမယ
်
နောက်တရုတ်လိုနိုင်ငံမျိုးကျွန်တော်ကြည့်မယ်ဆိုရင်တော့ကျွန်တော်နဲ့ပို့ပြီးတော့နှီးဆက်လာတယ်ကျွန်တော်နိုင်ငံအနေနဲ့လည်းပတိယကိုပို့ပြီးတော့အားထားလို့ရလာတဲ့အနေအထားဖြစ်လာတယ်ပေါ့နော်ဒီအနောက်နိုင်ငံတွေထူးထူးဥရောပတို့အမေရိကတို့နဲ့ဆက်ဆံရေးမှာကျွန်တော်တင်းလာလာတယ်ကမ္ဘာကုလသမဂ္ဂအနေနဲ့ပြောမယ်ဆိုရင်ကျွန်တော်ရဲ့ image ကတော်တော်လေးအနှုတ်လက္ခဏာပြသွားတယ်လို့ကျွန်တော်ပြောချင်ပါတ
ယ်ဟုတ်ကဲ့ခင်ဗျာခုနကကိုအောင်မှုဆောင်ပြောသွားလို့ပဲသူဖြစ်ကျွန်တော်သတိထားမိတာလဲရခိုင်ကိစ္စနဲ့ပတ်သက်လို့တော်လေးတင်းတင်းမာဖြစ်ခဲ့ပေါ့နော်ဒီပေါ်မှာမြန်မာဘက်ကတကယ်ပြောရင်ရှီတန်းနိုင်ငံတကာနဲ့ပတ်သက်လို့ရှီတန်းတိုက်စစ်မှုတွေလို့ပြောရမှာပါအဓိကနိုင်ငံကြီးဝန်ကြီးဌာနဆိုရင်ဒေါက်တာဆုကြည်ကိုရင်ဒီဝန်ကြီးလုပ်ပြီးတော့ကင်တွယ်နေတာပါအဲ့တော့မြန်မာဘက်ကဒီနိုင်ငံတကာပေါ်မှာကင်တွယ်ဆက်ဆံမှုနဲ့ပတ်သက်လို့ဘယ်လိုယူဆပါလဲ
အကျဉ်းတော့အမြင်အရပြောမယ်ဆိုလို့ရှိရင်တော့အထူးသဖြင့်တော့ဒီကမ္ဘာကုလသမဂ္ဂနဲ့ပတ်သက်လို့ဖြစ်တဲ့ကိစ္စတွေမဟုတ်ဘူးဥရောပကကျွန်တော်ပေါ်မှာအမြင်သုံးပြတိတ်ဆောင်လာနဲ့ပတ်သက်လို့ပြောမယ်ဆိုရင်လူအခွင့်အရေးကိစ္စရယ်နဲ့ဆိုင်တယ်။ဒါပေမဲ့လူအခွင့်အရေးကိစ္စရယ်နဲ့ဆိုင်လို့တကြိမ်တည်းမှာပဲဒီကုလသမဂ္ဂရဲ့လူအခွင့်အရေးသူကိုလည်းရင်မှတ်ချက်တွေလည်းအများကြီးပါနိုင်တယ်လို့ကျွန်တော်ဆိုပြောချင်ပါတယ်။ကျွန်တော်တို့နဲ့သူ့အကြားပေါ့နော်ကျွန်တော်နိုင်ငံနဲ့သူ့အကြားကျွန်တော်နိုင်ငံနဲ့ကမ္ဘာကုလသမဂ္ဂအကြားပူးပေါင်းဆောင်ရွက်မှုကမချောမွေးခဲ့လို့အဲ့လိုပြောရင်ရမယ်လို့ထင်တယ်
။နိုင်ငံကြီးဌာနရဲ့ဆက်ဆောင်ရည်နဲ့ပတ်သက်လို့ရောကောင်းဘူးဆိုဘယ်လိုသုံးသပ်ချင်ပါမလဲ။
ไอ้จนอะทินยาจนจนโหต้องตัดหมู่ยาจนเจอมาเสร็จแล้วရှင်เนาะที่กบกุละตมกะโหลที่နိုင်ငံတကာအဖွဲ့အစည်းမျိုးเนี่ยနောက်ခုနဘလူးခွင့်ရေးအထူးကိုလည်းပုံပုံမျိုးเนี่ยကျွန်တော်တို့ကမပူပေါင်းမဆောင်ရနိုင်ဘူးလို့ညင်းဆိုရဲ့ကိစ္စကကျွန်တော်အတွက်ကတော့စိတ်ပြီးတော့ဘဝင်မကြလာဘူးလို့ကျွန်တော်အဲ့လိုပြောချင်ပါတ
ယ်ဟုတ်ကဲ့
ကောင်းလျှောက်ကျွန်တော်တို့ထပ်တလဲပြောခဲ့တယ်ဒီကမ္ဘာကုလသမဂ္ဂကိုဖွဲ့စည်းရုံးနဲ့ပြည်ထောင်စုဘူရောင်ဆာဖို့လိုတယ်။နောက်လူခွင့်ရေးဒီအထူးကိုယ်စားလိုပုံပုံမျိုးနဲ့ပြည်ထောင်စုဘူရောင်ဆာဖို့လိုရဲဆိုတာကတော့ကျွန်တော်အမြင်ဖြစ်ပါတ
ယ်။ဟုတ်ကဲ့ခင်ဗျာ။ကောင်းမှုတော့ဒီလိုင်းပေါ်မှာဆက်နေပြီးပါအောင်ခင်ဗျာ။ကျွန်တော်နောက်ထပ်ပြန်ဆွေးနွေးမယ်ဥစဉ်ဝင်ဖိတ်ခေါ်ချင်ပါတယ်။ကိုစိဝင်ကြားရမယ်ချင်ပါတယ်။ ကုသနာကကိုအောင်မိုးစော့ကတော့ဒီငငယ်တကာနဲ့ဆက်ဆံရေးပိုင်းမှာနှုတ်သဘောဆောင်တယ်လို့သူမြင်ပါတယ်။အဲကျွန်တော်ကနောက်တစ်ခုနေချင်တာဆက်ဆံရေးပိုင်းမှာအစိုးရလည်းမကပါဘူး။တခြားနိုင်ငံတကာပြည်သူတွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့ဆက်ဆံရေးဆိုတာလည်းရှိပါတယ်။အဲတော့ဒါဒီအစိပ်ပိုင်းနေနဲ့ပတ်သက်လို့မြန်မာနဲ့ပတ်သက်ပြီးတော့သူတို့ရဲ့ image ဆိုတာသူရဲ့ impression ဘယ်လိုရှိနေတယ်လို့ယူဆပါလဲခင်ဗျာ။
အဲ့ဒီတပင်းဥရောပမှာပေါ့နော်ဒီနောက်တိုင်းနောက်တိုင်းနိုင်ငံတွေမှာမြန်မာနဲ့ပတ်သက်လို့ရှိရင်တာမန်ဂူရီကြားထဲမှာမြန်မာကပုံစံဆိုးဖြစ်သွားတယ်အဲဟိုသူဒီလိုအင်္ဂါသိစားဖြစ်လာတဲ့အခါကျတော့ဒီသူဟိုပတ်မှာတော့ဒုက္ခတွေဒီကိုဟိုလူမဆန်နဲ့အပြည့်အမူလုပ်တယ်ဆိုတဲ့ဟာမျိုးအဲ့ဒီပုံစံဆိုးကဖြစ်သွားတယ်သူတို့ကတပင်းသိနေပုံမှာပဲသုံးစက်ကြည့်နေရတာဆိုတော့ဒီတပင်းကတပင်းအစိုးရကြီးပဲအဲနိုင်ငံရဲ့နိုင်ငံရေးအနေအထားကိုဒီလိုကဆက်တဲ့ဝင်ဝင်သိနိုင်တာမဟုတ်ဘူးလေအဲ့ဒီခါကျတော့မြန်မာပြည်ရဲ့ဟာကသိုးတယ်ဆိုတဲ့အမည်ကိုပေါ်သွားစေတာတော့အမှန်ပဲ
ဟုတ်ကဲ့ကျွန်တော်တစ်ဆက်တည်းခုနကကောင်မှုဆိုမင်းရဲ့မိကွန်းလို့ကျွန်တော်ပြန်ပြီးကြည့်ပါတယ်မြန်မာဘက်ကတုံ့ပြန်မှုပေါ့ဟိုသတင်းပြန်ကြားဒီလိုဖြစ်နေတဲ့အခြေအနေပေါ်မှာမြန်မာဘက်ကဆူရအနာဘယ်နဲ့မြေပြောနေတာဒါတွေကလုတ်ကြံပြီးတော့ဖန်တီးထားတာနောက်ဆိုချက်ကားပြောတယ်လို့အများကသတင်းပြန်ကြားမှုကြီးလည်းထုတ်နေပါတယ်အဲ့တော့ဒီပြန်ကြားရေးပိုင်းအဖြစ်စီနိုင်ငံကြားရေးပိုင်းအဖြစ်စီဒီပေါ်မှာကြိုက်တွေတုတ်ပြန်လာတဲ့ပတ်သက်လို့ဘယ်လိုယူဆပါလဲ
။ဟိုကျွန်တော်နားလည်မှုရတော့ကျွန်တော်ကတော့ကျွန်တော်အားနဲ့လို့ထင်တာပေါ့နော်
။ဟုတ်ကဲ့အဲကိုစိတ်ဝင်လေးအဲ့ဒါလေးပြောပြပါဦးခင
်ဗျ။ဟုတ်ကဲ့ကျွန်တော်တို့ပြဿနာကဘာလဲဆိုတော့အာဏာကဆက်ကြအာဏာအာနိုင်ငံရေး policy ကိုနိုင်ငံတိုင်းဝန်ကြီးဌာနတော့ရပ်ပတ်ဆိုရကတိုင်ဟိုအစည်းအဝါတိုင်းဒီကံကြံလို့ကံလို့ရတာမို့အဲဒါကြောင့်တပ်ပတ်ကိုပြင်နေပြီးတော့ကြည့်နေရတဲ့အနေအထားရှိတယ်။အဲ့ဒီခါကျတော့ဒီလိုမျိုးဟာတွေမှာတုံ့ပြန်တဲ့ဟာတွေကတော့စနစ်မကျဘူး။နောက်ပြီးတော့မြန်မာပြည်ရဲ့ကြေကနာကရပ်ပတ်တွေဖြစ်တဲ့ပဲဖြစ်ဖြစ်လူပုဂ္ဂိုလ်ပေါ်မှာပဲအခြေပြုထားတာ။အဲ့တော့ဒီလူတွေရဲ့သုံးချက်ချက်တွေကforeign policy မှာလည်းနိုင်ငံရေးညာရမှာလည်းသွားပြီးတော့ရက်ခတ်မှုတွေရှိတာအဲ့တော့သူတို့တူကြီးကစမ်းဆောင်ရင်ကောင်းရင်ကောင်းတယ်မကောင်းရင်မကောင်းဘူးလို့အဲ့ဒါမျိုးတွေဖြစ်တယ် institutionalization and machine institutionalization မကောင်းဘူးเนาะဒါဒီအဲ့လိုမျိုးဖြစ်တယ်အဲ့တော့ communication ပါလေဒီတိုင်းပဲ communication ကလည်းသတိကြမလုပ်ထားဘူးသူကြုံရင်ကြုံတယ်လို့လည်းတွားတဲ့အနေထားအဲ့တော့အဲ့ဒီ communication ကိုတိုင်တဲ့တယောက်ကအဲ့ညာညာလို့ဖြစ်သွားတာစသည်မရှိဘူးအဲ့ဒါကိုတိကျလေ့ကျင့်ကြတာဒါဘူးလေယုံကြည်လို့ရှိကျွန်တော်တို့ကအလွယ်လမ်းလိုက်လို့ရှိတာကပြဿနာတစ်ခုဖြစ်လို့ရှိရင် isolate လုပ်လိုက်တဲ့အဟာကိုကျွန်တော်တို့ကအင်တာရနေတာအဲ့ဒီအတိုင်းပဲဆက်ပြီးတော့ကျင့်သုံးနေကြတော့ကျွန်တော်တို့ image ကနောက်တက်မှာလည်းသွားနေတာ
ဟုတ်ကဲ့ခင်ဗျာသင်တန်းစနစ်ရဲ့ဒူနှစ်ဦးကတော့မြန်မာနိုင်ငံနဲ့နိုင်ငံတကာဆက်ဆံရေးနှုတ်ဖက်သွားနေဆိုတော့တုံ့ပြန်ကြပါလေကျွန်တော် project ကြီးရဲ့အမည်ကိုလည်းတင်ပြချင်ပါတယ်အရင်ဆုံးကျွန်တော်တို့စီကိုမောင်တက်တနာဆိုပြီးတော့ပေးထားတဲ့ pizza တစ်ဆောင်ရှိပါတယ်အဲ့ဒါလေးကိုတော့မန္တန်အောင်ကြီးဖတ်ပြပါအောင်ပ
ါဟုတ်ကဲ့ပါရှင်အစိုးရပြစ်တက်လာပြီးတော့တနည်းအတွင်းဖာတီကနဲ့တန်တမန်ဆက်သွယ်ရေးလုပ်နိုင်ရုံမကနိုင်ငံတကာဆက်ဆံရေးတွေကိုလည်းချုံးမွေ့နေအောင်စွမ်းဆောင်နိုင်ခဲ့လို့စစ်ကောင်းဆောင်တဲ့အပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုကနေအများပြားဖိရှားနိုင်ခဲ့တဲ့အပြင်စစ်ကောင်းဆောင်တဲ့အပြန်အလှန်ပူးပေါင်းဆောင်ရွက်ရေးတွေကိုလည်းပြန်လည်စတင်နိုင်ခဲ့ပါတယ်။ထပ်ပြင်လူ့အခွင့်အရေးမှတ်တမ်းအခြေအနေတွေတိုးတက်ကောင်းမွန်လာပြီးပြည်ပအယူအမြင်မြုပ်နှံမှုတွေလှည့်ဝင်လာဖို့ပြင်ဆင်လာတာကြီးဝင်းငင်းရရေးလုပ်ငန်းစဉ်တွေအောင်မြင်ချုံးမွေ့ဖို့လူအားငွေအားနည်းပညာအားတွေနဲ့ကူညီပံ့ပိုးပေးဖို့ကမ်းလှမ်းမှုတွေရှိခဲ့ပါတယ်။ထပ်ပြင်ဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်လာရေးအတွက်စွတ်တော်ကိုယ်စားလှယ်ရဲ့စွမ်းရည်မြင့်တင်မှုပညာပေးရေးလုပ်ငန်းတွေကိုလည်းအချိန်တိုအတွင်းရယူနိုင်ခဲ့ကြတဲ့အတွက်နိုင်ငံတကာဆက်ဆံရေးချုံးမွေ့ရလို့ယူဆနိုင်ပါတယ်။အစိုးရတည်လက်ထက်မတိုင်ခင်ဖြစ်ပွားခဲ့တဲ့ရခိုင်မြောက်ပိုင်းပင်ကလေးအရေးကိုလည်းအထိုက်အလျောက်တည်ငြိမ်အောင်ထိန်းထားနိုင်ခဲ့ပါတယ်။သို့တော်လည်း ARSA အကြံဖက်သမားတွေရေစခန်းတွေကိုအကြံဖက်တက်ခဲ့ခဲ့လို့စစ်တပ်ကနေနေရှင်းလင်းရေးကားတစ်ရှင်ဖြစ်ပေါ်လာတဲ့ဒုက္ခတွေပြဿနာတွေကြောင့်နိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုတွေခံနေရပါတယ်။တို့တော့လေအစိုးရရဲ့လိမ္မာပါနေတဲ့နိုင်ငံတကာဆက်ဆံရေးနဲ့အစိုးရရဲ့ပကတိရင်ဆိုင်တွေ့ကြုံနေရတဲ့အခက်အခဲတွေကိုချင်းချင်းရှောရှားပုံဖော်ပြနိုင်လာကြောင်းနိုင်ငံတကာ PR တွေဟာအစိုးရထက်စစ်ကောင်းဆောင်တဲ့အပေါ်ကြောက်ရောက်လာနေပါတယ်။ဒါပေမဲ့အစိုးရရဲ့ကျွမ်းကျင်ပိုင်နေတဲ့နိုင်ငံတကာဆက်ဆံရေးနည်းပြဟာတွေကြောင့်ပိတ်ဆို့အရေးယူမှုတွေအားလုံးကိုဖယ်ရှားနိုင်နေတယ်လို့ယုံကြည်တယ်လို့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ခင်ဗျာ။မောင်တသနာရဲ့အမြင်ကတော့ဒီပြဿနာကြီးတော့ရှိတယ်။အစိုးရအနေနဲ့ကန့်တွက်နိုင်မယ်လို့ထင်တယ်လို့ပြောပါတယ်ခင်ဗျာ။ကျွန်တော်နောက်ထပ်တူဖိတ်ခေါ်ကြပါလေကုညင်းချင်းဆင်လာနိုင်ငါပါကုညင်းချင်းဆင်းလို့ရပါလေဥပမာမှုတော့ရှိပါလေဥစဉ်ဝင်ရှိပါလေခင်ဗျာ
အဲကျွန်တော်ဆွေးနွေးချင်တာတော့မြန်မာနဲ့ကမ္ဘာတစ်မြစ်ကဒိဋ္ဌမှာကျွန်တော်တို့နိုင်ငံကအချက်မချက်ပြောချင်တယ်နိုင်ငံသားရေးဝန်ကြီးဌာနနဲ့ပြည်သားရေးဝန်ကြီးဌာနဒီဟာလည်းပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကတော့နားလည်တာပေါ့ဗျာ2008ခြေကဥပဒေကြောင်းလို့ခါလုံးကိစ္စကြောင်းလို့တော့အောင်ဆန်းစုကြည်ကနိုင်ငံသားရေးဝန်ကြီးဌာနကိုယူထားရတယ်ပေါ့ဒါပေမဲ့နိုင်ငံတကာရဲ့ကျင့်ထုံး စီမံခြေခံပရိုတိုကောလို့ပြောရင်အစဉ်အဆက်သတ်မှတ်ချက်တွေကြတော့ပြဿနာဆက်လာတယ်ဥပမာဥရောပကိုကြည့်လာမယ်ဒီဖက်တိုလီဒါပေါ့ဥပမာနိုင်ငံတော်အတိုင်းအတာပုံပုံနဲ့လာတာလားနိုင်ငံရေးဝင်ကြီးနဲ့လာတာလားကျွန်တော်တို့ကပြဿနာတွေတက်နေတယ်ပြဿနာတက်တယ်ဆိုတော့ဥပမာသူတို့ကနားလည်ပြီးတဲ့အထောက်ပါတီတွေပါတီရတယ်ပြီးတော့ဒီမိန်းမကြီးကဘာပဲအစဉ်အဆက်နဲ့လာတာလဲဆိုတဲ့ဟာတွေမိခုနဲ့နေတဲ့အခါကျတော့ဥရောပမှာအဲ့လိုမျိုးတွေကအကုန်ပြဿနာတက်တယ်နောက်တစ်ချက်ကအဲ့ဟိုနိုင်ငံတကာလူကြီးတွေပြောထားသလိုပေါ့ဟိုပဲအဲဘယ်လိုပြောမလဲဟိုယာတူတွေအများကြီးယူလိုက်ကောင်းနေတာမဟုတ်ဘူးနိုင်နေမှမလားဆိုတဲ့ကိစ္စတွေပေါ့အဲ့ဒီအခါကျတော့ပြောလို့ရှိရင်ကျွန်တော်တို့ပုံမှန်ကနိုင်ငံရေးဝန်ကြီးဌာနအလုပ်လည်းမလုပ်ဘူးကိုမလင်းပြောအလုပ်လုပ်တော့မှအလုပ်မဖြစ်ဘူးပြောလို့ရှိရင်နိုင်ငံရေးဝန်ကြီးဌာနဖေးတဲ့ဝန်ကြီးဌာနလို့ပြောလို့ရတယ်ဒါတစ်ချက်နောက်တစ်ချက်ကပြည်ချရေးဝန်ကြီးဌာနပြည်ချရေးဝန်ကြီးဌာနဆိုဥမာအခုတခါရေးခင်းတဲ့ဖြစ်ဖြစ်နိုင်ငံတကာအရေးကြီးမှဖြစ်ဖြစ်ဘလို့အရေးကြီးတဲ့ဗမာပြည်ထဲမှာဖြစ်ဖြစ်နေလို့ရှိရင်ဖြေရမယ်။ဒါနဲ့ဖြေချတာတခုမှမရှိဘူးသတင်းစာရှင်းလင်းပွဲတွေလောက်တာမဟုတ်မရှိဘူး။သမရာရုံကထုတ်တယ်လို့နိုင်ငံတော်အတိုင်းအတာရုံကထုတ်တယ်လို့ဒါမျိုးတွေကြီးပဲလျှောက်ပြောနေတဲ့အခါကျတော့ပြန်ချားရေးဝန်ကြီးဌာနကလည်းဖေးနေတယ်ပြောလို့ရှိရင်ကျွန်တော်နိုင်ငံမှာနိုင်ငံရေးဝန်ကြီးဌာနလည်းဖေးနေတယ်ပြန်ချားရေးဝန်ကြီးဌာနလည်းဖေးနေတယ်အဲ့ဒီအတွက်ကျွန်တော်တို့နိုင်ငံကမြန်မာနဲ့ကမ္ဘာအရေးမှပြောမယ်ဆိုလို့ရှိရင်ဒီတစ်နှစ်ကကာလမှပြောရင်ကျွန်တော်တို့ဟိုမင်းနဲ့ဝန်ကြီးဌာနကခုနဲ့ဗမာပြည်ကစခန်းကောင်းနေရတယ်လို့ပဲပြောရမယ်။အဲ့ဒီဟာကိုကိုအောင်ဘိုးတော်တို့ကိုစိန်မင်းတို့ပြန်ပြီးတော့ရှင်းပြနိုင်တော့ပိုကောင်းပါတော့ကို
။ဟုတ်ကဲ့။ကျေ
းဇူးရိုက်ကြပါတယ်။
ဟုတ်ကဲ့ကိုကြီးကကျေးဇူးပါ။ဒါနဲ့ပတ်သက်ပြီးတော့ပဲခုနကျွန်တော်ရှိတော့ရှင်တူဖြစ်တဲ့ကုလာထွန်းဥလာထွန်းကနေရောစပေးစာပြဖို့ပါလေ။အဲ့ဒီမှာတော့နိုင်ငံတကာဆက်ဆံရေးနဲ့တန်တန်ချင်းထုံးဒီလန်စေကန်ဒီပလိုမက်တစ်ပရိုတိုကောဆာနဲ့ရေးပါပုံတွေကိုသူသိနားမလဲပါဘူးလေ။ဥမာဆိုရှင်နိုင်ငံကောင်းဆောင်တမရအစိုးရကောင်းဆောင်တမရဝန်ကြီးချုပ်တွေကိုအစိုးရအဲ့တဲ့ဖြစ်နေကြိုဆိုရဲပုံနောက်တရားဝင်ဖွဲ့စည်းပုံရမဟုတ်တဲ့အဲ့ဒီကောင်းဆောင်တွေမဟုတ်တဲ့သူတွေဥပမာဆိုလို့ရှိရင်နဲ့စစ်ဘုတ်ချုပ်ကြီးငငတော်ချန်ပေးပုံကူတွေကိုကြိုဆိုပုံစားတွေကိုမရှင်းလင်းမနဲ့ကော်စောတီနဲ့အင်ရှင်နိုင်ငံကကြိုဆိုတာအစ်စ်တူမဟုတ်ပဲကြိုဆိုတာတွေကသူ့အနေနဲ့မရှင်းပါဘူးတဲ့ဆက်ဆံရေးကောင်းတာလားဆိုတာလည်းဖြစ်ပြီးပါတယ်နောက်ကျတော့သူပွေမကြခလုခလုဖြစ်တာကနိုင်ငံတော်ချန်ပေးပုံကူကို UN ကရောနိုင်ငံတော်အတော်များများကပါ defector leader ဆိုပြီးတော့တရားဝင်သုံးနေကြတာပါတဲ့တရားဝင်ယူကောက်ပွဲနဲ့တရားဝင်နိုင်ငံရေးပါတီခေါင်းဆောင်ကို de facto leader လို့သုံးတာဘာကြောင့်ဘသူကမှမကန့်ကွက်တာလဲတဲ့မိုဖာကရောမဆိုင်ဘူးလားတဲ့ဆက်ဆိုင်ကောင်းတာလားမကောင်းတာလားဖြစ်ပြီးပါဆိုပြီးတော့သူကတော့မိကုန်းထုတ်ပါလေခင်ဗျာခုနကကုညင်းညာလေးအဲ့ protocol ကိစ္စလည်းပြောပါလေဒါနဲ့ပတ်လို့ဥအောင်မှုဆိုရင်ဆုံးတုံ့ပြန်ဆွေးနွေးပြပါလားခင်ဗျာ
ဒီ protocol ကျွန်တော်နားလည်မှုပေါ့နော်ကျွန်တော်နားလည်မှုရပြောမယ်ဆိုရင်တော့ကျွန်တော်လွန်ခဲ့တဲ့အနှစ်20တောက်တဲ့တောက်လျှောက်လုံးလည်းပဲဒီတော့ဆန်းစုကြည်ကကျွန်တော်တပုတ်စီလှူချမှုရဲ့ကောင်းဆောင်မြန်မာပြည်သူရဲ့ကောင်းဆောင်အဖြစ်တက္ကသိုလ်လုံးကလက်ခံခဲ့တယ်မြန်မာပြည်သူကိုနိုင်တဲ့လက်ခံခဲ့ပြီးခဲ့တဲ့ရေကောက်ပွဲမှာလည်းပဲသူ့ကိုတကယ်တမ်းကျတော့သူ့အပေါ်မှာမှုတည်ပြီးတော့ပြည်သူကလုံးကမြေသားတော်စီအဖွဲ့ချုပ်ကိုမဲဝိုင်းပြီးတော့ပုံအောင်ပြောမယ်ပြီးခဲ့တဲ့solution လည်းတော့မှားလိမ့်မယ်လို့မထင်ဘူးသို့တော်လည်းပဲကျွန်တော်လက်ရှိရှိနေတဲ့ဖွဲ့ချုပ်ပုံအခြေခံဥပဒေအရသူကတမရလုပ်လို့မရဘူးကျွန်တော်တိုင်းပြည်ကဒီတမရကျွန်တော်နိုင်ငံရဲ့အကြီးကဲအကြိုက်နဲ့ဆက်မှအုပ်ချုပ်ရေးအာဏာတူလက်ထဲမှာဖြစ်တဲ့ပေါ့နော်ဒါပေမဲ့လက်တွေ့ကျွန်တော်တိုင်းပြည်ကျွန်တော်တိုင်းပြည်ကိုတကယ်တမ်းဟိုပေါ့ဟိုတကယ်တမ်းစီမံခန့်ခွဲရတဲ့အရာဒီတကယ် run နဲ့အခါကြတော့ကနေ့ကတော့ဆန်းစုကြည်တယောက်ထဲရပဲဒီအလုပ်တွေကိုလဲပတ်နေလဲပတ်နေသလိုဖြစ်နေတယ်သူတယောက်ထဲရပဲဦးဆောင်ညွှန်ကြားနေသလိုဖြစ်နေတယ်ဒီချင်းနေပေါ်မှာဘူတီပြီးတော့သူက constitutionally ကျွန်တော် head of the state မဟုတ်ဘူးသို့တော်လည်းပဲဒါကျွန်တော်ပြည်သူတွေဒါတတ်မှတ်ထားတာကသူကခေါင်းဆောင်လို့တတ်မှတ်ထားသူကအဲ့လိုအဲ့အတိုင်းနဲ့ကျင့်သုံးနေသလိုဖြစ်တယ်အဲ့ဒီအတွက်သူ့ကို de facto leader လို့ဒီနိုင်ငံတကာတွေစာနယ်ဇင်းတွေနိုင်ငံတကာတွေကအရေးကြတာဖြစ်မယ်လို့ကျွန်တော်တော့အဲ့ဆိုနားလည်လို့ရပါတယ်ဗျ
ဟုတ်ကဲ့ကျွန်တော်တစ်တဲ့ကျွန်တော်တို့မေးချင်တာမောင်တတနာပထမစာတစုမှာမိထားတယ်ခုနကသူကတော့အပြုသဘောအကောင်းမြင်တယ်ပေါ့နော်ဒါပေမဲ့ရခိုင်ကစားဖြစ်တယ်တတနာဖြစ်တာကိုသူလက်ခံတယ်ဒါပေမဲ့ဒီနိုင်ငံကောင်းဆောင်တောင်ဆန်းစုကြည်အပါဝင်ဆွေးနွေးအနေနဲ့ဒါကိုဖြည့်ရှင်းကြိုက်တွယ်နိုင်လိမ့်မယ်လို့သူယူဆပါတယ်လေကျွန်တော်နားလည်ကလည်းတောင်ဆန်းစုကြည်ကနိုင်ငံတကာကအရင်ကဆိုလေးစားလိုက်နာတဲ့လူတွေပေါ့နော်အဲ့တော့ဘာလို့ဒီလိုဒီအခြေအနေကိုဒေါ်စုအစိုးရကဘယ်လောက်ထိကြိုက်တွယ်ဖြည့်ရှင်းပေးနိုင်မယ်လို့ထင်လဲကွာဘူးတော့
ဟုတ်ပါတော့တော့မောင်သာတနာသူကပြောသွားတဲ့အချိန်မှာပေါ့နော်ဟိုကျွန်တော်နိုင်ငံတစုံတရာ image တက်လာတယ်ကျွန်တော်နိုင်ငံတကာဝိုင်းပြီးတော့ဟိုဘယ်လိုခေါ်မလဲဟိုလက်တွဲပြူပေါင်းဆောင်ရှင်တဲ့ပုံစံလေးပုံများလို့ပဲအဲပုံရှိခဲ့ရတော့အမှန်ပါပဲကျွန်တော်လည်းတကယ်ကိုမျှော်လင့်ခဲ့ပါတယ် သို့တော်လည်းဒီရခိုင်ကိစ္စအဲ့ဒီ image တစ်ခုလုံးကိုစွဲချပြစ်လိုက်တယ်ဆိုတာကိုဒီမောင်တက်ကတတိပြုဖို့မပေါ်ဘူးလို့ကျွန်တော်ထင်ပါတယ်တွေ့မှာကျွန်တော်အပြင်မှာဦးနာပါဆက်ရှင်ကအစိုးရတွေရဲ့အမြင်တွေသဘောထားတွေမဟုတ်ဘူးသူတို့ပြည်သူတွေရဲ့အမြင်သဘောထားမှာမှပါဒီမှာကျွန်တော်ပုံမှာအများကြီးရိုက်ခတ်နေရဲဆိုတာကိုကျွန်တော်ပြောချင်ပါဒါကြောင့်လည်းပဲကျွန်တော်နိုင်ငံတရုတ်နဲ့ပူလီပြီးသွားတဲ့အနေဒါလည်းရှိတယ်လက်တွေ့မှာကျွန်တော်နိုင်ငံဟိုနိုင်ငံကြီးတွေအားလုံးနဲ့နိုင်ငံတကာနဲ့အားလုံးနဲ့ပြည်ပြည်လည်းလည်းဆက်ဆံရမယ်အခြေအနေရနေပြီးတော့ကျွန်တော်ကဘက်တစ်ဖက်ကိုပို့ပြီးတော့ရင်းသွားတဲ့အနေဒါဆိုတာအဲ့ဒါကဘုနာကဗကုလသမသမဂအပါဝင်ဥရောပလိုနိုင်ငံမျိုးတွေရှားမှာကျွန်တော်နိုင်ငံရေးရန်စာမှုကအရန်ကိုကြာသွားလို့ဖြစ်တယ်လို့ကျွန်တော်အဲ့လိုပြောချင်ပါတယ်အဲ့အခြေအနေကတော့တကယ်ဖြစ်နေတာဖြစ်တယ်ဆိုတာကိုမောင်တဒနာတတိပပြုဖိတာဖြစ်ကောင်းဖြစ်နိုင်တယ်လို့
ဟုတ်ကဲ့ခင်ဗျာဥပမာဆိုကျေးဇူးပါခင်ဗျာကျွန်တော်တော်ရှင်တူလှည့်ပေးချင်ပါတယ်ကိုနေဦးလင်းမလေးရှားနိုင်ငံပါကိုနေဦးလင်းဆွေးနွေးနေလို့ရပါတယ်ခ
င်ဗျာဟုတ်ကဲ့ဗျာကျွန်တော်မြင်တာကတော့နံပါတ်1ကတော့အာနာမရခင်တော့သာစုကြီးပြောခဲ့တာတွေနဲ့ဒီလေးပြောခဲ့တာတွေကိုပြန်သုံးသပ်ပြီးလေ့လာကြည့်ရင်အိုးကြောင်းရလို့ဖြစ်နေတယ်ပေါ့ဒါဘာကြောင့်ဒီလိုဖြစ်တာလဲဆိုတဲ့အခါကျတော့သူကဘာလဲဆိုတဲ့အခါကျတော့ state interest ခေါ်မှာပေါ့နော်နိုင်ငံတော် interest ဘက်ကိုပုံညှိဆက်လာတဲ့သဘောကြာဟိုတော့ကတော့သူကအနောက်အုပ်စုရဲ့ပံ့ပိုးမှုနဲ့တိုင်းပြည်ကိုလဲပတ်ဖို့ညှော်မှန်းပြီးတော့အများကြီးပြောခဲ့တဲ့သဘောလဲရှိအောင်ရှိလိမ့်မယ်လို့ထင်ပါတယ်နောက်တစ်ခုကကျွန်တော်တို့ဗမာပြည်မျိုးတွေသတိထားရမယ့်အချက်ကပါတီစုံဒီမိုကရေစီကျင့်သုံးတဲ့အခါတိုင်းမှာကျွန်တော်ရဲ့အတွေ့အကြုံများပြောရရင်အမေရိကန်သမ္မတရွေးကောက်ပွဲနဲ့တိုက်ဆိုင်တဲ့အချိန်ကိုယ့်ရဲ့နိုင်ငံရေးဒီကြိမ်ဟာချင့်ကြိမ်တတ်ဖို့လိုပါတယ်လို့ကျွန်တော်ပြောချင်တယ်အခုကျတော့ကလင်တန်အောက်ဝါတဲ့အခါကျတော့သူ့ဘက်မှာဒေါ်ဆန်းစုကြည်ဘက်မှာရက်ရက်လူကအနောက်အုပ်စုဘက်မှာနေဝါတဲ့သဘောရှိတယ်ရှိတဲ့အခါကျတော့တိုင်းပြည်ထဲမှာဥမာတစ်ခုဆိုပါစို့ကိုဗီအာနန်ကိုခေါ်သွင်းလိုက်တဲ့အခါမှာသူနဲ့ကိုဗီအာနန်နဲ့ညိုင်းပြီးတော့ရခိုင်ဒေသကိုလုံတော်လဲပဲကိုဗီအာနန်ဘက်ကနေပြီးတော့တည်င်းတွေကိုပေါက်ကြားတဲ့အတွေ့ဒီအာသာဆိုတဲ့အဖွဲ့ကဝဲပြီပဲလုပ်ပြီးတော့နိုင်ငံကိုအတက်လုပ်လိုက်တယ်ဒီအတွက်ကျွန်တော်တို့ဟာရခိုင်ဒေသနဲ့ကျွန်တော်တို့အတိုင်းပြည်ဒေါ်အောင်ဆန်းစုကြည်ရဲ့စီမံချက်ဒီမှန်လည်းအောက်ဝါဒါကြောင့်ကျွန်တော်တို့နောက်ဆုံးကြတော့ဒီနေ့ပဲစကော့မာရှယ်ပြောခဲ့တဲ့စကားကိုကျင်သူတို့ကကျွန်တော်တို့နိုင်ငံကိုစိတ်ဝင်စားနေတယ်ဟိုပါပေါ့နော်စိတ်ဝင်စားပြီးတော့ကျွန်တော်တို့ကိုဆွဲချင်လို့လေသို့တော်လည်းပဲသူတို့ရဲ့ information တောင်းပဲဖြစ်ဖြစ်ဘာကြောင့်လဲဖြစ်ဖြစ်ပြုမှုချက်ကြောင့်မှားသွားတဲ့အတွက်သူတို့ဟာတရုတ်ပြည်ကိုတွန်းထုတ်လိုက်လို့ကျွန်တော်တို့နိုင်ငံကိုဖြစ်သွားတယ်လို့ပဲကျွန်တော်မြင်ပါတယ်ဗျ
ဟုတ်ကဲ့ကိုနေဦးလင်းကျေးဇူးပါခင်ဗျကျွန်တော်ဒါနဲ့ပတ်သက်လို့ကိုစိန်ဝင်းရဲ့တုတ်ပြဆွေးနွေးမှုကိုပြီလို့ပါတယ်သူဟာလေးကိုကျွန်တော်တင်ချုပ်ပြောခြင်းရယ်သူကတော့ဒေါ်ဆန်းစုကြည်ကဒီမြန်မာနိုင်ငံရဲ့အကျိုးစီးပွားကိုပို့ပြီးတော့ဦးစားပေးလာတဲ့သဘောတူရဲလို့သူကတော့မြင်ပါတယ်။ရင်းနှီးအောင်ဆိုတော့ပြောမဆိုမှမှာတယ်ဒီကဘာလုံးနဲ့ပတ်သက်လို့ဒီဒီမိုကရေစီလူခွင့်ရေးမှာဒေါ်ဆန်းစုကြည် icon ပေါ့နော်သူအားလုံးရဲ့ဟိုတင်ဂီတာတရက်လူရက်တည်နေတဲ့လူပါဒါပေမဲ့ခုနကကုစင်ဝင်းတို့ဆွေးနွေးသွားလို့ပဲဒီကဘာလုံးမှာသူရဲ့ impression ကကျလာနေတာပေါ့။အဲ့တော့ခုနကသူဆွေးနွေးသွားတဲ့ဒေါ်ဆန်းစုကြည်ကတကယ်လဲမြန်မာနိုင်ငံရဲ့အကျိုးစီးပွားဘက်ကိုပို့ပြီးတော့ဦးစားပေးနေတာလားတခြားဒီလူခွင့်ဒီမိုကရေစီကိစ္စတွေကိုစိုက်လိုက်လုပ်လိုက်ပြီလားကိုစိုးမဘယ်လိုသုံးသပ်မိပါလဲ
အဲဒေါ်ဆန်းစုကြည်ကလည်းနိုင်ငံရေးမူဝါဒတွေဘာဖြစ်မလဲဆိုတာဆန်းစစ်ကြတယ်ပေါ့နော်ဒါမှဟိုတချို့ကလည်းအနောက်နိုင်ငံတွေယုံကြမှာအဲ့လိုတော့လည်းမဟုတ်ပါဘူးဒီတမန်မူဝါဒကိုပဲဆက်ကန်ထားတာဒါ2017ကမြောက်ဦးသိန်းစင်ကလာတာလည်းဒီတိုင်းဒီပုံဒီမူဝါဒပါပဲအဲ့ဒါကလည်းဆိုဟိုအရင်ကတော့ဒီစစ်အာဏာရှင်စနစ်အောက်မှာတော့တရုတ်ရဲ့ကြီးအောက်ကိုအပြည့်ဝင်တာနေတခြားနိုင်ငံတွေနဲ့ပါဆက်ဆံနေဆိုတော့မူရတာဒါမူရတာကိုပြောတာကဥတော်လည်းခဏပြောတယ်လို့ကျွန်တော်တို့ကပုံမှန်အခြေအနေမှာတော့ဒီမူရတာကိုသုံးနိုင်ပေမဲ့တက်လာဖြစ်လာတဲ့အခါကျရင်မနိုင်ရော personalize ဖြစ်တဲ့အခါကျတော့မနိုင်ကြီးဖြစ်ပြီးတော့ပြရတယ်ဥပဒေအပြင်ဒီစစ်တပ်တော်နဲ့ဒီဒီရုံးနဲ့ဆက်ဆံရေးဒီနှစ်ဆမိုင်းတော့ပါဆိုးနဲ့ဆက်ဆံရေးအင်ဂျင်နီယာကောင်းတာမဟုတ်ဘူးတိုးတော်လည်းပဲဒီကိစ္စရင်းနှီးပြီးတော့ဆွေးလာပြီးတဲ့နောက်ပိုင်းမှာဆိုးရတဲ့မကမှာဒီဒီအားကိုးရတဲ့အတွက်ဒီရုံးနဲ့ပြင်ပြီးသွားကြတယ်အလားတူပဲဒီအဆိုးရအနေနဲ့လည်းဒီရုံးပြဿနာကိုဖြေရှင်းမှုတရုတ်ကြားရဲ့အတွက်ဒီကို ေကျောကအကြောင်းဒီဒီကြပါလို့လောက်ခိုင်းလို့အတွက်ကိုစစ်တက်လာတဲ့ဟာဒါကြီးသူမလုပ်ချင်ဘူးဆိုတော့လည်းအဲ့ဒီအခြေအနေကိုဖြစ်သွားကြတာပေါ့နော်ဟ
ုတ်ကဲ
့နောက်နိုင်ငံကြီးအနေနဲ့ကြည့်မယ်ဆိုအထူးသဖြင့်တော့အမေရိကန်ပေါ့အမေရိကန်တို့ကလည်းကြည့်တာတော့တမျိုးတော့ဒီမျိုးကြီးသွန်သားကြည့်နေတာလေ geopolitics ပေါ့နော်အဲ့ဒီပေါ်မှာလည်းအခြေခံပြီးတော့ကြားနေတာဒါမှအိန္ဒိယလိုချက်ပါတော့ပါလာတော့လေ
ကျွန်တော်နည်းနည်းတူတူလေးမေးချင်တယ်ကိုစင်ဝင်တော့အခုရခိုင်ကိစ္စဖြစ်သွားတဲ့အတွက်ကြောင့်မြန်မာနိုင်ငံရဲ့နိုင်ငံခြားရေးမူဝါဒမှာလူ့ခွင့်ရေးဒီမိုကရေစီရေးနဲ့ပတ်သက်လို့တစုံတရာအားနည်းသွားတာထိခိုက်သွားတာမျိုးရောဖြစ်နေရဲ့အနေအထားရှိလားဖြစ်နေရလို့တုံ့တက်လို့ရလားကိုစင်ဝင်တူတူလေးတုံ့တက်ပြီပါ
အဲ့တော့ဖြစ်တာပေါ့ဥပမာပြန်ကျွန်တော်တို့သတင်းမီဒီယာလွတ်လပ်ခွင့်ကိုကြားလာတယ်เนาะပြီးတော့ဒီလူခွင့်နဲ့ပတ်သက်ပြီးတော့ recognition နဲ့အသိမှတ်ပြုမှုတွေဒါတွေကနောက်တန်းကျောက်သွားတယ်ဒါကချေချေလောင်လောင်ဖြစ်လာတယ်ဆိုတော့ national security လုံခြုံရေးဆိုတဲ့ဟာကချေချေလောင်လောင်ဖြစ်လာပြီးတော့နှစ်ပေါင်းများစွာကြာတိုက်ခဲ့တဲ့လူခွင့်ရေးဆိုတာကြီးကနောက်ကျောက်သွားကြတာပေါ့နော်ဒါလည်းရှိဖြစ်ပါသေးပြီးတော့ဖြစ်လာတဲ့လမ်းကြောင်းရှိနေပါ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့တဲ့လီလန်းအစီအစဉ်ချိန်ဆက်တော်လို့ပါအဓိကပေါင်းဆွေးနွေးပြီးတဲ့လူမောင်တေဒီမိုကရက်တစ်ပါတီကဥအောင်မိုးစောနဲ့ဒီ MGI ကကုဆင်ဝင်တို့ကျေးဇူးအများကြီးတင်ပါခင်ဗျာတဲ့လီလန်းအစီအစဉ်ကိုဒီမှာပဲရှင်းလင်းပြပါခင်ဗျာ